စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့နားလည်မှုနဲ့အပြစ်ရထားတဲ့ရခိုင်မြောက်ပိုင်းမှာဈေးဝတည်ယူခွင့်တွေကိုစစ်ကောင်စီကကန့်သက်တားမြစ်ထားဆဲဖြစ်တယ်လို့ဆရာဝန်တွေကပြောပါရယ်အခုလိုကန့်သက်ချက်တွေကြောင့်ရခိုင်မြောက်ပိုင်းကဈေးယုံဈေးဆိုင်တွေမှာဈေးဝပြက်လက်တာတွေနဲ့ဈေးနှုန်းမြင့်တက်တာတွေရင်ဆိုင်နေရတယ်လို့လည်းဆရာဝန်တွေကပြောပါရယ်ရန်ကုန်ကလာတဲ့ဒီသတင်းကိုကိုစံကျော်ကပြောပြပေးမှာပါရှင်
စစ်ကောင်စီကဆေးဝါးတည်ယူခွင့်တွေကိုကန့်သက်ထားဆဲဖြစ်တဲ့ရခိုင်မြောက်ပိုင်းကမြို့နယ်ခုနှစ်ခုလောက်မှာဆေးဝါးပြက်လက်တာတွေဈေးနှုန်းအဆမတန်မြင့်တက်တာတွေရှိနေတယ်လို့ရခိုင်ပြည်နယ်မှာအခမဲ့ဆေးကုသပေးနေတဲ့ဆရာဝန်တူကပြောပါတယ
်စစ်တွေကတော့အဲ့လိုမဆိုးပါဘူးဒီစင်တာခေတ်နယ်ရောလေဒီရခိုင်မြောက်ပိုင်းကဒီ၆တော်ရောမြောက်ဦးမင်းပြပုံလကျောင်းအာရတေးတော်ဦးတီအောင်မောင်တော့အဲ့ဒီမြို့တွေကဒီစစ်တွေအနေနဲ့တဆင်ဒီဝါရီကသူတို့ရှင်ရောက်ကြဆိုတော့သူတို့ကပုံရုံမှာဖက်တွေ့ရပါတော့နော်။ဟောတိုင်းနေမှာဆိုရင်ဒီပတိတွေကအစအလိုတောက်ဆေးတွေရောထိုးဆေးတွေရောအလိုသေးသူစီဆေးတွေအစကုန်ပြတ်နေလို့ကြား
။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားတကြောပြန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာရခိုင်မြောက်ပိုင်းကမြို့နယ်တချို့ကိုစေဝါတည်ယူခွင့်ပိတ်ပင်ကန့်သက်လိုက်တာလည်းဖြစ်ပါတယ်။လက်ရှိစစ်ကောင်စီနဲ့အေအေအဖွဲ့ကြားလူသားချင်းစာနာမှုဆိုင်ရာနားလည်မှုနဲ့အပြည့်ရထားတဲ့ဆိုပေမဲ့စေဝါတည်ယူခွင့်တွေကိုတော့ဆက်လက်ကန့်သက်ထားဆဲဖြစ်တယ်လို့လည်းစစ်တွေမြို့နယ်ကဆရာဝန်တူကပြောပါတယ
်။ဟိုခက်ခဲကြီးကြုံလဲဆိုတော့ချိုးဆီးတွေကပြက်ပြက်ဆီးတွေအပြက်ပါတယ်။ကျောင်းဆရာဒီတခုဒရစ်တို့ဒီဆေးပလင်းအရေးပေါ့သူတို့ကတော့တရားခက်တဲ့ဝိုင်လင်းများလို့ဆိုတော့လေဒီဒေရင်ပေနေရတာကဟိုဒေရင်နဲ့အများစုထင်နေကြတာဆေးတွေကစာလင်နာကသူကဒီလမ်းဖွင့်ပေးလို့ဆိုမဲ့ဒီဆေးဝါးတွေခွင့်ကသူတို့ပြည်ဝင်ထုတ်ပြန်ထားတယ်မရှိသေးဘူ
းအခုလိုကန့်သက်ချက်တွေကြောင့်ရခိုင်ဆေးဝါးဈေးနှုန်းတွေလည်းမြင့်တက်နေတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့ဒီပိုင်ဝဂျက်ဆေးဆိုရင်အရင်တော့900လောက်ပဲရှိတယ်အခုဆို1000ကျော်တယ်ဒီ company ကြီးတော့မှ1000ကျော်တယ်ဒါကိုကြာရင်ဒီ open plaza လို့ပါဆိုအရင်တုန်းကဒီတက္ကသိုလ်မှာ100ကျော်200နီးပါးလောက်ပဲရှိတယ်200ဝန်းကျင်ပေါ့နော်အခုဆိုရင်900ကျော်လောက်ရှိတယ
်ပုံနှံကျုံမျိုးနဲ့ကတိုင်းနယ်စည်းရုံတစ်ခုမှာဆိုရင်လဲစေးဝါးတွေမလုံလောက်တာတွေတည်ယူရခက်ခဲတာတွေဈေးနှုန်းမြင့်တက်တာတွေကြောင့်ဒေသခံတွေအတွက်အခက်ခဲရှိတယ်လို့တိုင်းနယ်ဆရာဝန်တူကပြောပါတယ
်ဝါရီဈေးတက်တော့တတော်များကနေမှာနေဖက်မှာကျတော့ညာတော့အဲ့မှာဆေးဝါးဈေးတက်တော့တို့တက်ခက်ခဲဖြစ်တာပေါ့ဗျာနောက်တစ်ခါကျတော့ဒီဆေးဝါးကက်သက်ချက်တွေရှိနေတော့ဘယ်လိုပြောမလဲဒီရှုဆေးဝါးတွေကအလုံးလုံးမရတာတွေပါရှိတယ်ပြီးတော့ကျတော့နေလူနာဘူးဘက်မှာတော့ကျွန်တော်တို့အခက်ခဲတဲ့တာတွေရှိနေက
ြလက်ရှိမှာတော့ရခိုင်မြောက်ပိုင်းကဆေးရုံတွေနဲ့ဆေးဆိုင်တွေကအရင်ကတူလောင်ထားတဲ့ဆေးလက်ကျန်တွေနဲ့ရောင်းချကူတာပေးနေရတာဖြစ်တာကြောင့်စစ်ကောင်စီအနေနဲ့ဆေးဝါးတည်ယူခွင့်ကက်သက်ချက်တွေကိုဖြေလျှော့ပေးဖို့ဒေသခံတွေနဲ့ဆရာဝန်တွေကတောင်းဆိုထားပါတယ်ခင်ဗျာ